တာမသိတာကအမှန်တော့ပို့ပြတ်ပြန်မ်းတယ်နော်အကြောင်းဘုံအိမ်တော့လည်းပြောဘူးတယ်ဘဝမှာစက္ကန့်တစ်ခုခုစုံလာတဲ့အခါမှာဘာလို့အမှန်ဘာလို့အမှန်မသိတာကအဆိုးဆုံးဘာလို့အမှန်ဆိုတာကိုသိပြီးတော့လုံနေတယ်လားလုံနေတယ်ဆိုရင်လောက်ခါမခက်ဘူးဘာလို့အမှန်မသိလို့ဘာမှမလုပ်ပဲနဲ့ဒီတိုင်းကြီးနေရတယ်စက္ကန့်ကလည်းပြီးလည်းမတော်ဘူးအဲ့လိုကြီးနေရတာကပုံပြတ်ခံခဲ့တယ်ကိုစိုးပါတယ်အဲ့တော့တရားဓမ္မတွေလာပြောကြတာကိုကြားတဲ့ခါမှာသင်တဝန်းတာလေနော်ဟိုခန့်ရုံရဲ့တော့ကတော့ဘုံဘုံနည်းနည်းဟိုအမြင်လွဲကြတာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ပြောနေလေတိတ်ထူးမှာမဟုတ်ပါဘူးအဲ့လိုအမြင်လဲကြတာလေတစ်ခုရှိတယ်နော်ဒါပေမဲ့အခုတစ်ခေတ်ကြီးပြောလဲပြောလာတယ်ဘုံဘုံလည်းတက်ပြီးကြီးလာတယ်တရားဓမ္မတွေကလည်းအဲ့ဒါကြီးလာရတယ်ဆိုတော့အကြောင်းအမျိုးမျိုးကြောင့်ပေါ့နော်ဒကာမိုင်းဘက်ကလည်းပဲနားလည်ဖို့ကြိုးစားကြတယ်ဘုန်းဘုန်းကလည်းတနင်္လာနားလည်အောင်ကြိုးစားပြီးတော့ပြောတယ်ပြောတော့တော်တော်သဘောပေါက်ကြတယ်သဘောပေါက်တော့ဘလို့အမြင်ကြောင်းသွားလဲဆိုတော့ပြောရင်ထူးပါတယ်နော်ပြောဖို့လိုပါတယ်ကျင်ရင်ပမာနှိုင်းတယ်လို့တော့မထင်စီခြင်းဘူးမြတ်စွာဘုရားဖျားဖြစ်တော်မူပါကြတော့တရားမဟောခြင်းဘူးဆိုတဲ့အစီအကျူးမျိုးဖြစ်ပေါ်တယ်ဆိုတော့စာပေထဲမှာဖတ်ဘူးတယ်နော်အဲ့တော့သူလို့နိုင်တာတော့မဟုတ်ပါဘူးတိုးတော့တခါတလေပြောရမယ့်အကြောင်းအရာကပြောခက်တော့နားလည်ပါမလားတံပိုးထားပါမလားဆိုတဲ့စိတ်ကဖြစ်တယ်နော်တိုးတော့လည်းအခုတော့ဘယ်လိုတွေ့ရလဲဆိုတော့နားလည်ရတယ်တော်တော်ပြန်ရပါတယ်တံမိုးထားတဲ့လူတွေလည်းတော်တော်များပါလေဆိုတာတွေ့ရပါတယ်။အဲကြောင့်ဘုံဘုံကပို့ပြီးတော့ရှင်းလင်းအောင်နားလည်လွယ်အောင်သဘောပေါက်လွယ်အောင်ဟိုအရွယ်၃ပါးလုံးအတွက်ပြောချင်တာပါ။နော်ဟိုအသက်60ရော80ဖြစ်စေဒကာကြီးတွေဒကာမကြီးတွေလည်းပြောချင်တယ်နော်။အဲ50ပတ်ဝန်းကျင်ဒကာမတွေလည်းပဲပြောချင်ပါလေ။ဒီအောင်ငွေတဲ့အရွယ်တွေ15နှစ်အရွယ်လောက်ကနေစပြီးတော့အဲဒီပထမအရွယ်သူတို့လည်းပြောကြတယ်အဲ့တော့ပထမရေရောဒုတိယရေရောတတိယရေရောအရေ၃ပါးလုံးအတွက်ကိုပြောပြချင်ပါတယ်တချို့တစ်ဆင့်တစ်ဆင့်ပြောကြတယ်ကြားတာဘလောက်ဟိုကျင့်တတ်စရာအကောင်းတယ်လဲဆိုရင်ဟိုတလောကသုံးဝင်းရဲ့တပည့်လူတွေကသာဝလီတုတ်ကိုထုတ်လိုက်တယ်သူဘဝဆိုတဲ့ကြောင်းဆိုတော့အဲ့ဒီတရားလေးကိုကိုမောအတန်ကြိတ်ပါတယ်အဲ့ဒီထက်မှအမှားတွေတော့တော်တော်များများပါနေတယ်နော်သူတို့ကသာစီပြီးမှအမှားပြင်မှုပုံပုံစီကိုတို့မလားမပေးဘူးမပေးတော့စီရက်ထမအမှားတွေအများကြီးပါသွားတယ်တိုးတော့လည်းပဲအဲ့ဒီစာအုပ်ကလေးကတစ်ချိန်ချင်းတစ်ဆင့်ချင်းချင်းပြန်သွားလိုက်တာအသက်80ကျော်တကာကြီးတယောက်စီကနေစာစောင်ရောက်လာတယ်သူကအဲ့ဒီစာအုပ်ကိုမိစေတယောက်စီကခဏငှားပြီးတော့ဖတ်တာတဲ့ကြိုက်လုံးလို့တအုပ်လုံးကိုလက်ရည်နဲ့ကူးပြီးတော့ယူထားလိုက်ပါတယ်ဟမ်အသက်80ကျော်တကာကြီးကနော်အဲ့ဒီစာအုပ်ကလေးကိုသဘောကျလုံးလို့တအုပ်လုံး15ရက်လောက်ကြာတယ်သူခမရအတိုက်80ရောကြီးလက်ရင်းနဲ့ကူးယူပါတယ်ဖိုတိုကော်ပီကူးတယ်ဆိုတာတော့အများကြီးကြားပါတယ်နော်တချို့တကာကြီးဆိုဖိုတိုကော်ပီကူးရတဲ့ဈေးတော့အကုန်ကျခံပြီးတော့ကူးပါတယ်တချို့ကော်ပီတွေအများကြီးကူးပြီးတော့တဆင့်ဓမ္မဒါနလောက်ကြာတယ်ဒါလိုလဲကြားနော်တရားတိခွေတွေနဲ့ပတ်သက်ပြတော့လည်းပဲအဲ့ဒါလိုပဲကြားတာလို့အများကြီးရှိပါတယ်ဒီတရားတွေကအနောက်နိုင်ငံတွေထိအောင်တော်တော်လေးပြန့်နှံ့သွားတာဘူးเนาะအဲ့တော့အခုတခုမကြသေးခင်ကကြားရတာထောင်းပိုင်းခေါမလားထောင်းမှုခေါမလားမသိဘူးတရားကြီးတယောက်ကအဲ့ဒီတရားတွေကိုသူကမိစေတယောက်စီကနေရလို့ဒီနာတယ်နားတော့သူစိတ်ကမှအတန်သဘောကျတာနဲ့ထောင်းထဲမှာပဲညနေဘက်မှာအတန်ချက်ချက်ကြီးနဲ့အဲ့ဒီတရားတွေကိုဖွင့်ပေးတယ်ဖွင့်ပြီးတော့ကြာတော့ထောင်ပြနေတဲ့အချင်းသားတွေဆိုတော့နော်သူတို့လည်းပဲစိတ်ဝင်စားလာတယ်လို့နော်မတော်တဆတစ်ခုခုမတင်တော့တာလုံးပြီလို့ထောင်ကြသွားတာပါနော်ဒါဆိုတာဘာလို့မဆုဖြစ်နိုင်လဲနော်ထောင်ထဲရောက်နေလူတွေကြည့်ပြောအဲ့လူတွေကလူစုလူမိုက်ကြီးတွေငါတော့သူတို့လိုဘယ်တော့မှမဖြစ်ဘူးလို့ဒီလိုတွေးလို့မရဘူးနော်ဘုံဘုံလူတွေအများကြီးကိုလေ့လာကြည့်ဘူးတယ်တခြားကလေးမထင်မနဲ့လုံးပြီတဲ့ကိစ္စတစ်ခုလုံးဝရည်ရွယ်ချက်မရှိဘဲနဲ့လုံးပြီတဲ့ကိစ္စကြောင့်တက်လုံးအပြစ်ဒဏ်ပေးခံရတာမျိုးတွေရှိနေတယ်နော်ဒါကြောင့်ထောင်ကျနေတဲ့လူတွေအားလုံးဟာ လူမှကြီးလေလို့ဒီလိုကြီးစလို့မရအောင်နော်အဲ့ထက်မှာအင်မတန်စိတ်ကောင်းရှိတဲ့လူတွေလည်းပါနေမှာပါနော်အဲ့တော့အဲ့ဒီချောင်မှုစရာစာလည်းဖတ်ရတယ်နောက်တော့သူကသိက္ခာတွေများများရအောင်စူဆောင်းပြီးတော့နေ့တိုင်းနေ့တိုင်းညနေဘက်မှာထောင်ထဲမှာအဲ့ဒီတရားသိက္ခာတွေဖွင့်ပေးတယ်နော်ထောင်အရှင်သားတွေကတရားနာရင်းနဲ့တရားထိုင်ကြတယ်အဲ့တော့သူတို့ထောင်အရှင်သားအချင်းချင်းဆက်ဆံရေးထောင်အကျဉ်းသားတွေနဲ့သူတို့ကိုအုပ်ချုပ်ရတဲ့လူတွေနဲ့ဆက်ဆံရေးရစားအင်းကားလောက်ဟိုမပြေလည်တာတို့ဘာတို့ကြက်ကနာဖြစ်တာတို့မရှိတော့ဘူးနည်းသွားတယ်နော်အဲ့တော့တိတ်ချဆန်းဆန်းကြည့်ပါလူတိုင်းမှာစိတ်ကောင်းရှိပါတယ်နော်တစ်ခါတလေဆိုးတဲ့စိတ်လည်းဖြစ်တာပါနော်သို့တော့စိတ်ကောင်းလေးရတော့ရှိပါတယ်လူတိုင်းမှာရှိပါတယ်အဲ့ဒါလေးကိုတော့မိတ်မထားဖို့အရေးကြီးတယ်နော်လူတိုင်းမှာစိတ်ကောင်းရှိတယ်ဆိုတာမိမထားဖို့အရေးကြီးပါတယ်။ဆန္ဒဓမ္မတွေလည်းအားလုံးစုံလောက်ပါပြီ။ဒီလိုက်ရပြီ။ပြောအဆင်ပြေသွားမယ်ကြည်လည်သွားမယ်နော်အခက်အခဲတွေပို့ပြီးတော့အဆင်ပြေသွားမယ်ဆိုတဲ့စကားကိုပဲတစ်ခါပြန်ဆရာကြည့်မယ်အခက်အခဲတွေကရှိနေလို့ဆိုတဲ့အဓိပ္ပာယ်လည်းပါနေပြီနော်အဲ့တော့ဘဝမှာအခက်အခဲတွေမရှိရင်ကောင်းမလားလို့မေးနော်အမှတ်တမဲ့တွေးကြည့်ရင်တော့ဘဝမှာဘာမှအခက်အခဲမရှိရင်တိတ်ကောင်းမှာပဲလို့တွေးကြမှာနော်တချို့ဆိုရင်လည်းပဲစူတောင်းတဲ့ထက်မှထဲ့လို့ရှိတယ်နော်လူတရတဲ့ဘဝမျိုးဖြစ်ရပါလို့အဲ့လိုမျိုးဖြစ်နေတာမင်းရောလောက်များရှိတယ်လေနော်မရှိတဲ့လောက်ပါနော်အဲ့တော့အခက်ခဲစရာဘဝရဲ့တဘာဝပါပဲရှိနေပါပဲအဲ့တော့ဘုံဘုံလေးခန့်ငယ်တုန်းကအခက်ခဲတွေအမျိုးမျိုးပြင်ဆင်ခဲ့ရတဲ့ခါမှာတခါလေကိုမတက်နိုင်တော့တဲ့အဆင့်မျိုးကိုအခါမျိုးရောက်ခုပါတယ်နော်အဲ့လိုခါမျိုးမှာတောင်းတမိတယ်အခက်ခဲမရှိတဲ့ဘဝမျိုးအဲ့လိုမျိုးနေရမယ်ဆိုရင်သိကောင်းပါပဲသို့တော်လည်းပဲတဖြည်းဖြည်းလူဘဝရဲ့သဘာဝကိုပို့ပြီးတော့သဘောပေါက်လာတဲ့ခါမှာတဖြည်းဖြည်းအခက်ခဲရဲ့သဘာဝကိုလည်းပို့ပြီးတော့သဘောပေါက်လာတဲ့ခါမှာဘယ်လိုသဘောပေါက်လာလဲဆိုတော့အခက်ခဲမရှိတာမကောင်းပါဘူးနော်တွေ့ကြုံလာတဲ့အခက်ခဲကိုတတိနဲ့ဉာဏ်နဲ့သဘောထားကြည့်ကြည့်နဲ့ရှိရှိနိုင်တဲ့အရေးချင်းပဲရှိဖို့လိုပါတယ်။ဘာအခက်ခဲမှမရှိတဲ့ဘဝကိုနေသွားတဲ့လူဟာဘာရင်ကျက်မှုမှမရှိနိုင်ဘူး။ဆိုတော့တချို့တတိထားကြည့်ပါ။ကိုယ်ပောင်းဝန်ကျင်မှာကိုယ်လောက်အခက်ခဲမများတဲ့လူတွေရှိမှာပါ။နော်။သူတို့ဘဝမှာအဆက်ဆက်ရရတိတ်လွယ်ကူပြီးတော့တိတ်ပြည့်စုံနေတယ်။အဲ့ဒီလူတွေရဲ့စိတ်ရဲ့သဘောထားနဲ့အတိညာဉ်ကိုတရားကဲခတ်ကြည့်။တိတ်ကလေးဆန်ပါလေ။နော်။ဟုတ်။အကြောင်းအဲ့ဒါလေးပြောချင်တာနော် There was a time when I thought it was a nuisance to be confronted with a problem တချို့လုံးကနော်တွေးကြဘူးပါလေအခက်အခဲတွေပြဿနာတွေနဲ့တွေးကြုံနေရတာဟာသိစိတ်အနှောင့်အယှက်ဖြစ်တာပဲနော်တိတ်ဒုက္ခများတာပဲမကျေနပ်เสียရကြီးပါလို့ဒီလိုတွေးကြဘူးပါလေနော်အဲ့တော့တိကျဘူးတယ်ဆိုတဲ့စကားကိုပြန်စဉ်းစားလိုက်ရင်အခုအဲ့လိုမတွေးတော့ဘူးဆိုတာပါနေပြီနော် There was လို့ပြောခဲ့တာ I tried to get rid of it တခါလေကြက်နာကိုညံ့ညံ့ဖြောက်ပြစ်ချင်တယ်နော်မျိုးမျိုးစုံနဲ့ဖြောက်ပြစ်ချင်တယ် I tried to get somebody else to solve it for me တခြားတရားကိုကိုယ်ပြဿနာကိုယ်ထည့်ခဲကိုဖြေရှင်းပေးစေချင်တယ်
နော်
ကိုယ်ခက်ခဲကိုကိုမဖြေရှင်းခြင်းဘူးသူများကိုဖြေရှင်းပေးသိခြင်းပဲမိဘဖြစ်ခြင်းလည်းဖြစ်မယ်ဆရာသမားတွေဖြစ်ခြင်းလည်းဖြစ်မယ်နော်
but that time was long ago
အဲ့ဒါလို့ကိုယ်ပြက်ကနာကိုသူများကိုဖြေရှင်းပေးသိခြင်းလည်းဆိုတော့တောင်းတမှုမျိုးဖြစ်ခဲ့တာကြာခဲ့ပါပြီကြံခဲ့ပြီပြီးခဲ့ပြီပြက်ကနာကိုမဖြေရှင်းမဲနဲ့ရှောင်ကျင်တာလည်းပဲအဲ့ဒါဟိုရှိရှိတော့ကပါလို့ပြောတော့မှာနော်အများကြီးကြားခဲ့ပြီ
It was a great day in my life when I discovered the wonderful purpose of problems
ဘဝမှာနော်ဒီပြဿနာတွေအခက်ခဲတွေရဲ့အမတန်ထူးခြားတဲ့အံ့ဩစရာကောင်းတဲ့ဟိုအကြောင်းတရားတွေကိုသဘောပေါက်လာတဲ့ခါမှာအဲ့ဒီသဘောပေါက်လာတဲ့နေ့ဟာကိုယ့်အတွက်အင်မတန်နေဒီနေမြတ်ကြည့်တယ်။အင်မတန်ဝန်တာအားရစရာကောင်းတဲ့နေဒီနေမြတ်ကြည့်တယ်ဆိုတော့ညခံစားရတယ်။အဲ့တော့စာပေတွေကအချက်ချက်ကိုပြောရင်ဖျားလောင်းတော်များဟာသိအစဉ်ကြည်တဲ့နေရာမှာရှားရှားနေလို့မရှိဘူး။ကြားဘူးလားမသိဘူး။နော်။ကိုယ့်ဒုက္ခပေးမဲ့လူရှိတဲ့နေရာကိုရှားကြံဘွက်ကိုတွားတာ။နော်။သိစင်ကြည်လုံးနေပါရမီဖြည့်လို့မရအောင်နော်ဘာမှလုပ်เสียမရှိတော့ဘူးဉာဏ်လည်းမထွက်တော့ဝိရိယလည်းမထွက်တော့သိခံရတယ်ဆိုတော့လည်းမရှိတော့ဘူးသဘောထားကြည့်ရတယ်ဆိုတော့လည်းမရှိတော့ဘူးနော်အဲ့တော့အဲ့ဒါလေးကိုလည်းဘုန်းဘုရားစာပေထဲမှာဖတ်ဖူးတဲ့ခါမှာတော်တော်သဘောကျပါတယ်ဒါစဉ်းစားပါလေနော်သို့တော့အခက်ခဲတွေဉာဏ်လုံးအကြည့်ပြတော့မနိုင်မနှင်းဖြစ်သွားရင်လည်းမကောင်းဘူးနော်တချို့ဒုက္ခတွေကိုမဖြေရှင်းနိုင်တော့လို့ယူသွားတာတော့ရှိတယ်နော်အဲ့ဒါလောက်ကြီးကြီးမားလွန်အောင်ကြီးလည်းမကောင်းမြန်ဘူးကိုယ်နိုင်တဲ့လောက်ကလေးကတော့အထက်ခဲကရှိမှကောင်းတယ်ရုံးကန်တွေကမှကောင်းတယ်နော
် Yes they have a wonderful purpose
အထက်ခဲတွေမှာအင်မတန်အံ့ဩစရာကောင်းတဲ့အကြောင်းတရားရှိပါတယ်နော်
Some people wish for a life of no problems
တချို့လူတွေကအခက်အခဲမရှိတဲ့ဘဝမျိုးကိုတောင်းတာလေစူတောင်းရတယ်နော်အခက်အခဲမရှိတဲ့ဘဝမျိုးရပါလို့ဦးနော်အဲဒီကမကြီးတယောက်တရားဝါနာပါတယ်နော်သူကလည်းဖုံဖုံနဲ့တွေ့တဲ့အခါသူစူတောင်းလေးကိုပြောပြတယ်တတိတော်ကစူတောင်းတယ်ဗျာတဲ့ဖြစ်လျာဘဝမှာလူဆိုးတွေလူမိုက်တွေလူရောမာတွေနဲ့မတွေ့ရပါလို့ဦးလို့စူတောင်းပါတယ်နော်ကောင်းပါတယ်ဒီစူတောင်းလေးကမကောင်းဘူးလို့မဆိုလို့ဘူးနော်ဒါပေမဲ့တကယ်လက်တွေ့မျက်မှောက်ဖြစ်နေတဲ့အခြေအနေကိုကြည့်ပါလူစုလူမိုက်လေးဥမာတွေနဲ့လုံးလုံးကြီးကင်းအောင်နေလို့ရတာလားမရနိုင်ပါဘူးเนาะတဘာဝကြာလာကိုစဉ်းစားပါเนาะအဲ့တော့ဖုံဖုံကဘယ်လိုပြန်ပြောလိုက်လဲဆိုတော့တက္ကမကြီးစုတောင်းဟာပြည့်နိုင်မယ်ဆိုရင်တော့အင်တန်ကောင်းပါလေလို့ဒါပေမဲ့ပြည့်နိုင်ဖို့အလားလာတော့အလုံးအလုံးနေပါလေလို့မြတ်စွာဘုရားတောင်းမှအဲ့ဒီစုတောင်းမပြည့်ခဲ့ပါဘူးပြန်စဉ်းစားကြည့်နော်မြတ်စွာဘုရားကိုအပြည့်တင်တဲ့လူတွေကြဲ့ရတဲ့လူတွေဆွဆွဲတဲ့လူတွေအဲ့ကအန္တရာယ်တောင်ဖြစ်အောင်လုပ်တဲ့လူတွေရှိကြတာပဲနော်ဖျားတော်မပြည့်တဲ့သူ့ကိုဘယ်သူကတောင်းလို့ပြည့်သွားမယ်ထင်လို့မပြည့်နိုင်ဘူးနော်ဒါကြောင့်ဘုန်းဘုရားဘယ်လိုပြန်ပြောရလဲဆိုတော့တက္ကမကြီးစုတောင်းလေးကိုပြင်နိုင်မယ်စိန်တော့တော်တော်ကောင်းတယ်နော်အဲ့ဒီလူဆိုးတွေလူမိုက်တွေအဲသူပြောတယ်လို့ပဲလူရုပ်မာတွေနဲ့တွေ့ရတဲ့အခါမှာနော်သူတို့သိုးတယ်လို့မိုက်တယ်လို့ရုပ်မာတယ်လို့သူကလိုက်မလို့မိဘူးဒါတစ်ချက်ရေးကြည့်တယ်နော်အတေဝနာစဘာလန္နံဆိုကမှအဲ့ဒါပါတာဘုံနော်ဒါပေမဲ့ပိုရေးကြည့်တာကကိုယ့်အတွက်လည်းအံရတယ်မရှိအောင်တိုးနဲ့တည့်ရတဲ့ခါမှာနေတတ်ထန်တတ်ဖို့သဘောထားကြည့်ဖို့ခွင့်လွန်နိုင်ဖို့အဲ့လိုဉာဏ်ပညာမျိုးရင်းကျက်မှုမျိုးမျိုးရပါလို့ဤလို့တောင်းရင်တော့ပိုကောင်းမှဖြစ်နေကိုကိုကိုပဲတာဝန်ယူမှရတာနော်တို့မရှိရင်ကောင်းမှာပဲလို့တွေးလို့မဖြစ်ဘူးတို့ကတော့ရှိနေမှာပဲသူတို့မရှိတဲ့ညာသွားနေမယ်ဆိုတော့လေဘယ်ညာမှာသွားနေရမှာလဲအဲ့ဒီညာမျိုးဘယ်မှာရှိတယ်လဲနော်အဲ့တော့ကိုယ်အတွင်းစိတ်ဓာတ်ကိုပဲပို့ပြတော့အတွင်းညာကြီးအောင်ပို့ပြတော့ရင့်ကျက်အောင်လုံနေတဲ့သူဖြစ်ရပါလို့ဦးလို့တောင်းမယ်ဆိုရင်တော့ပို့ကောင်းပါမယ်နော်အဲ့တော့ some people wish for a life of no problems but I would never wish such a life ဒါပေမဲ့ဒီဘုံဘုံကတော့အဲ့လိုဘဝမျိုးကိုတတော်မှမတောင်းတာပါဘူးနော်အခက်အခဲတွေကို ညာများရင်ဆိုင်ပြီးတော့ဉာဏ်ကြီးကြီးသဘောထားကြီးကြီးတတိကြီးကြီးနဲ့ဖြည့်ရှင်းနိုင်တဲ့သူကျော်လွှမ်းနိုင်တဲ့သူပဲဖြစ်ရပါလိမ့်မည
် But I would never wish such a life for any of you. What I wish for is the great inner strength.
Inner ဆိုတာအတင်းမှာနော် strength ဆိုတာအင်အားဘာကိုတောင်းတခြင်းတလဲဆိုတော့
What I wish for is the great inner strength to solve your problems meaningfully and grow.
အဲ့ဒီကိုယ့်ဘဝမှာတွေ့ကြုံလာတဲ့အခက်အခဲတွေကိုစိတ်ဓာတ်အင်အားကြီးကြီးဉာဏ်အင်အားကြီးကြီးနဲ့ရင်ဆိုင်ပြီးတော့ကျော်လွှားဖို့နော်အဲ့ဒီမှာဒီပြဿနာကိုဖြေရှင်းတဲ့နေရာမှာ meaningfully ဖြစ်ဖို့လိုတယ်နော်အတိတ်တည်းရှိရှိဖြေရှင်းလိုက်ဖို့ကိုယ်တူတည်းအစဉ်ပြေဖို့မဟုတ်ဘူးအားလုံးအတွက်အစဉ်ပြေသွားအောင်အဲ့ဒီပြဿနာကိုဖြေရှင်းပေးဖို့လိုတယ်နော်ပြီးတော့ grow ပြဿနာကိုဖြေရှင်းပြီးတိုင်းဖြေရှင်းပြီးတိုင်းပို့ပြီးတော့အတိဉဏ်ကြီးတဲ့သူသဘောထားကြီးတဲ့သူဖြစ်လာမှာလူကြီးဖြစ်လာမှာနော်ဒါကြောင့်ပြဿနာဟာလူပြောက်ကိုပို့ပြီးတော့လူကြီးဖြစ်အောင်စမ်းပေးတဲ့အမျိုးပဲနဲ့ဒီပါလေ
Problems are learning and growing experiences
နော်ပြဿနာတွေအခက်အခဲတွေဒုက္ခတွေဆိုတာဟာပညာရဖို့နဲ့အသိဉာဏ်ကြီးဖို့ရာအတွေ့အကြုံတွေပါပဲအဲ့ဒီအတွေ့အကြုံမျိုးမရှိရင်အဲ့ဒီပညာမရနိုင်ဘူးအဲ့ဒီအသိဉာဏ်စိတ်ဓာတ်မျိုးမရနိုင်ဘူးရင်းကျက်မှုမရနိုင်ဘူး
A life without problems would be a barren existence.
ဘာမှအခက်အခဲမရှိဘာမှပြဿနာမရှိတဲ့ဘဝဟာဘာနဲ့တူမလဲဆိုတော့ဘာမှကုန်းဆိုတာလည်းမရှိချိုင်းဆိုတာလည်းမရှိသစ်ပင်တောတောင်လည်းမရှိတဲ့လွင်ကြီးခေါင်ကြီးနဲ့တူတယ်နော် barren ဆိုတာဘာမှမရှိဘူး barren existence နော်တနည်းအားဖြင့်ဆိုတော့တော်တော်ပြင်းစရာကောင်းပါပါနော်အဲကြောင့်တခါကြီးပြောကမေးတယ်
why is there so much dukkha
လဲနော်ဒုက္ခတွေဘာလို့လက်တော်များတာလဲတဲ့နော်အဲ့ဒါကိုနောက်ပြောက်ကဘယ်လိုပြန်ဖြေလဲဆိုတော့အဲ့ဒီအဖြေကဘုံဘုံဖြေမဟုတ်ဘူးနော်တခြားပြောက်ကဖြေတာအဲ့တခြားပြောက်ကဘယ်လိုပြန်ဖြေလဲဆိုတော့ to thicken the plot နော် plot ဆိုတာသိလားအဲ့ဒီဇလန်းဇက်ကွက်ကို plot လို့ခေါ်တယ်နော်ဇလန်းဇက်ကွက်ပို့ပြီးတော့စိတ်ဝင်စားစရာကောင်းတော့မှာတဲ့အလှဲ့အကွေလူတွေများလာအောင်ဒုက္ခဆိုတာဖြစ်ပြရတာလေဒါသူကတော့သူဖြေတတ်လို့ဖြေလိုက်တာနော်ဒါပေမဲ့ဒီထက်မှလည်းစဉ်းစားစရာပါပါလေဘာမှအခက်ခဲမရှိတဲ့ဘဝဟာဘာမှစိတ်ဝင်စားစရာမကောင်းဘူးနော်
A life without problems would be a barren existence without the opportunity for spiritual growth
စိတ်ဓာတ်နဲ့အတိညာရင်းချက်ဖို့ဉာဏ်ညာဖို့မှလည်းပဲအခက်ခဲမရှိတဲ့ဘဝဟာအဲ့ဒီအခွင့်အရေးမျိုးမရှိဘူး။နော်။အကြောင်းအခက်ခဲတွေဒုက္ခတွေဆိုတာပို့ပြီးတော့စိတ်ဓာတ်ရင်းချက်လာဖို့ပို့ပြီးတော့စိတ်ဉာဏ်သဘောထားဉာဏ်ညာလာဖို့အတွက်အတွေ့အကြုံအခွင့်အရေးဖြစ်ပါလေ
။ Life is a series of tests.
ဘဝဆိုတာသမုဝေအစဉ်စဉ်ပဲနော်။နေ့တိုင်းသမုဝေအစစ်ခံနေရတာဒါကြောင့်ဘဝဆိုတဲ့အကြောင်းဆိုတဲ့ဆရာလေးကိုပုံပေါ်ခေါ်ခဲ့တာဘဝဆိုတဲ့အကြောင်းမှာနေ့တိုင်းသင်္ကန်းစာတွေရနေတယ်နေ့တိုင်းစမူဝဲတွေဖြစ်နေတယ်နော
် Life is a series of tests but if you pass your tests you look back upon them as good experiences
စမူဝဲအောင်သွားလို့ရှိရင်တော့အဲ့ဒီအခက်အခဲကိုအဲ့ဒီအတွေ့အကြုံကိုအမှန်တန်ကောင်းတယ်အမှန်တန်အကျိုးများတယ်လို့ဒီလိုပြန်မြင်ရတယ်နော်အဲ့တော့ကိုပြန်မေးကြည့်ပါအခက်ခဲတစ်ခုခုကိုတကယ်အကောင်းဆုံးနည်းနဲ့ဖြေရှင်းလိုက်လို့အခက်ခဲပြေလည်သွားတဲ့အခါမှာစိတ်ထမှဘယ်လိုခံစားရလဲပို့ပြီးလူကြီးဆန်တဲ့စိတ်ဓာတ်မျိုးခံစားရနော်ပို့ပြီးရင်းကျက်သွားတဲ့ခံစားမှုမျိုးရတယ်ပို့ပြီးမြင့်မြတ်သွားတဲ့ခံစားမှုမျိုးရတယ်နော
် Concealed in every new situation we face isA spiritual lesson to be learned and a spiritual blessing for us if we learn that lesson.
ကိုတွေ့နေကြုံနေရတဲ့အတွေ့ကြုံတိုင်းအတွေ့ကြုံတိုင်းရဲ့နောက်ွယ်မှာဖုံးထားသလိုဖြစ်နေတဲ့နန္တရားပိုင်းမြင့်မြဘူးပိုင်းနဲ့တက်ဆိုင်တဲ့တင်္ဂဟစာတစ်ခုရှိနေတယ်။အတွေ့ကြုံတိုင်းရဲ့နောက်ွယ်မှာမြင့်မြတ်တဲ့တင်္ဂဟစာရှိနေတယ်။အဲ့ဒီတင်္ဂဟစာကိုကိုကရလာကြစင်ကိုတွယ်အဲ့ဒါဟာမင်္ဂလာတစ်ခုပါပဲ။ဒါတော့သူတို့က blessing ဆိုတဲ့အင်္ဂလိပ်စကားလုံးကိုမင်္ဂလာလို့ဒီဒိတ်နဲ့ကောက်တယ်နော်။ဒါပြင်မင်္ဂလာဆိုတဲ့ဒိတ်တရားဟောပါလဲလို့မင်းမနဲ့ဖြေမလဲ။မင်္ဂလာဆိုတဲ့ဒိတ်တရားရိုးရိုးပြောရင်တော့အောင်မြင်ဖို့ကြီးပွားဖို့ပြည့်စုံဖို့တိုးတက်ဖို့ရာအကြောင်းအဲ့ဒါကိုမင်္ဂလာလို့ခေါ်ပါတယ်နော်။အဲ့တော့အခက်ခဲတစ်ခုကိုရင်ဆိုင်လိုက်တိုင်းရင်ဆိုင်လိုက်တိုင်းနော်။အတွေ့အကြုံတစ်ခုတည်းကမြင့်မြတ်တဲ့သင်္ကန်းစာတစ်ခုကိုရလိုက်တိုင်းရလိုက်တိုင်းကိုယ်တွေ့ရတာတိုးတက်ဖို့ကြီးပွားဖို့ပြည့်စုံဖို့အောင်မြင်ဖို့ရတဲ့အကြောင်းတစ်ခုတိုးလာပြီ။ကိုကပို့ပြီးတော့အောင်မြင်နေပြီဖြစ်ပြီ။ It is good to be tested. အစမ်းခံတာအင်္ဂန်ကောင်းပါလေ။နော်။ဟိုပြီးခဲ့တဲ့နှစ်ပတ်လောက်ကပဲဒကမကြီးတယောက်ကလာပြောတယ်။သူ့ဘဝမှာဒုက္ခတွေတော်တော်များများနဲ့တွေ့ပါလေ။သူကလာပြောတယ်။အရှင်ဖျားတဲ့ဘဝဆိုတာအစမ်းခံရတာများဖြစ်နေရောလား။မှန်ပါတယ်အစမ်းခံနေရတာပါနော် It is good to be tested. We grow and learn through passing tests. နော်အဲ့တော့အခက်အခဲတွေကိုသမုပ္ပါဒတွေကိုအစ်စ်ခံပြီးတော့အောင်မြင်သွားတဲ့အခါမှာကိုကပုံပြကြီးရည်ဖြစ်လာတယ်ကြီးပွားရည်ဖြစ်လာတယ်အဋ္ဌဉာဏ်ကိုစိတ်တက်ကောနော် I look upon all my tests.As good experiences. ပုံပုံလေငငလေးတွေကလောကဓာတ်ကြီးအများကြီးကြုံရတာအခုပြန်ပြီးတော့စဉ်းစားကြည့်တဲ့အခါမှာအဲ့ဒါတွေအားလုံးဟာတော်တော်အကျိုးများပါတယ်အင်တန်ကောင်းပါတယ် We cannot expect to go through life without being confronted with painဒုက္ခနဲ့မကြုံရပဲနဲ့နော်ကိုဆင်းရဲမှုစိတ်ဆင်းရဲမှုနဲ့မကြုံရပဲနဲ့ဘဝခီးကိုဖြတ်သန်းသွားလို့မရပါဘူး Through our meditative practice we can learn to experience pain without hurt တော့ဒီမှာ pain ဆိုတာနဲ့ hurt ဆိုတာစကားလုံးနှလုံးပါတယ်နော်တရားအားထုတ်ခြင်းအပြင်စိတ်ဓာတ်တည်ငြိမ်မှုအေးချမ်းမှုရင်းချမ်းမှုရလာမယ်ဝိပဿနာဉာဏ်ကြီးရင့်ကျက်လာမယ်ဆိုရင်ဒုက္ခနဲ့ကျင်ရပြီနဲ့စိတ်ဆင်းရဲမှုတိတ်မဖြစ်တော့ဘူး။အဲတော့ pain ဆိုတာကကျင်ပဒုက္ခလို့အဓိပ္ပာယ်ကောက်ပါ။ hurt ဆိုတာကစိတ်ဆင်းရဲမှုလို့အဓိပ္ပာယ်ကောက်ပါနော်။အဲတော့ဘုရားဟောထားတဲ့တခုရှိတယ်နော်။နကုလပိတ္တာကိုဟောတာ။အာတုရကာယတမေတောစိတ်တံအနာတုရံဘဝိပတိ။ကိုမှပင်နာကျင်တော်လဲပဲစိတ်မှမကျင်မနာကျင်အောင်နေမယ်လို့အဲ့လိုရှင်းပါတော့ခန္ဓာကိုယ်ဆင်းရဲမှုတွေလည်းရှိမယ်။ပတ်ဝန်းကျင်မှာလည်းပဲတခြားကိစ္စတွေအဆင်မပြေတာတွေလည်းပဲရှိမှာပဲနော်။အဲ့လိုအဆင်မပြေမှုတွေရှိတော့လည်းပဲစိတ်မှာလုံလုံကဲကဲပင်မမှုဆင်းရဲမှုမဖြစ်အောင်နေတိုင်းရတယ်နော်။ဒါပေမဲ့အဲ့ဒါကတရားထုတ်မှဖြစ်မှာ။ဒါကြောင့် through our meditative practice လို့ပြောတာနော်။တရားအားထုတ်ခြင်းအားဖြင့်နော်။ဘဝမှာအခက်အခဲတွေဒုက္ခတွေကျွမ်းအားတော့လည်းပဲသိစင်းမှုကြီးမှာမဖြစ်ဘူးမဖြစ်အောင်နေလို့ရတယ် This is not too difficult အဲ့ဒါတိတ်မဖြစ်ပါဘူးအဲ့လိုပြောတော့တော်ဟုတ်ပါမလားလို့မေးလိုက်နော်တရားကိုတဘာဝကြကြနေစဉ်ဘဝတည်းမှာရောက်နေအောင်အားထုတ်နိုင်မယ်ဆိုရင်တိတ်မကြပါဘူးနေတတ်လာပါနော်ခုတကယ်ကြီးအများကြီးရှိတယ်တချို့ဆိုလည်းငါရှင်းနေစဉ်နှစ်လောက်ရှိပြီတရားထုတ်လာတာအခုတော်တော်ကိုနေတတ်နေပြီနော်ဥပမာဆိုတော့တပည့်လေးတယောက်သူပြီးကြတဲ့လားကသူပြောတယ်နော်အလုပ်တရားသူအများကြီးလုပ်ပါလေအခုခေတ်ကတော်တော်ကြိုးစားရပါတယ်နော်စာဝန်ကြီးတခုပြည်လဲဖို့ဆိုတာတော်တော်ကိုအလုပ်လုပ်ရပါတယ်အဲ့တော့အခက်ခဲတွေကကျွမ်းရတယ်သက်ဆိုင်ရေးတွေကလည်းတော်လေးဟိုအဆင်မပြေမှုတွေရှိတယ်နော်ရှိတော့ဒီနေ့မနေ့ပိုင်းမှာသူနည်းနည်းစိတ်ဆင်းရဲစရာကြုံလိုက်တယ်စိတ်ဆိုးမိတယ်ညနေတက်ကြတော့သူအဲ့ဒါကိုပြန်စဉ်းစားတော့မနေ့ကငါစိတ်ဆိုးမိတယ်တဲဟုတ်ဒါနဲ့ဘ ᱹ ကိုလည်းဘာကြောင့်လဲအဲ့ဒါသူမသိတော့ဘူးမိ့သွားတယ်အဲ့တော့ သူကအေးဆေးထိုင်ပြီးတော့မနက်ကဖြစ်ခဲ့တဲ့ကိစ္စတွေကိုတစ်ခုချင်းပြန်စဉ်းစားတာဘယ်လိုသွားလဲဘယ်သူနဲ့တွေ့လဲဘာပြောလဲတဖြည်းဖြည်းချင်းသူပြန်ဖော်တဲ့ခါကျတော့ပေါ်လာတယ်နော်သူဒီလိုပြန်ဖော်တာရေကကဘာလဲဆိုတော့အဲ့ဒီဖြစ်ခဲ့တဲ့ကိစ္စတွေကသင်္ကန်းစာလိုချင်လို့နော်သူကအခက်ခဲတဲ့ကသင်္ကန်းစာကိုအမြဲတမ်းယူလို့ရှိတဲ့သူဖြစ်တယ်သင်္ကန်းစာလိုချင်လို့အဲ့ဒီကိစ္စကိုပြန်စဉ်းစားပြီးတော့ဖော်ကြည့်တယ်ဖော်ကြည့်တော့သူကဘယ်လိုပြောလိုက်လို့သူကလည်းတင်စည်းပြီးပြောသွားတယ်အဲ့နဲ့အနိုင်ရှင်းပြီးတော့ပြောသွားတယ်သူကသူ့ထက်လည်းနည်းနည်းကြီးတဲ့လူဖြစ်နေတော့ဟိုပြန်ပြောလဲဟိုရေဒီချင်းပြောတယ်လို့ပြန်ပြောလို့မဖြစ်နော်မဖြစ်တော့တော်တော်လည်းပဲခါခက်သွားတယ်ဆိုတော့အဲ့နည်းပဲကြတော့အဲ့လာကိုတေးချာသူပြန်တုံးတက်ကြည့်တော့သူ့ဘက်ကလည်းပဲမာနလေးနည်းနည်းရှိနေတယ်ဆိုတော့သူတွေ့ရတယ်နော်အခုမာနကနာသွားတာနော်ဘာလို့နာတာတော့မာနကနာသွားတာနော်ငါ့ကိုသူကဒီလိုပြောရလားအနေနဲ့ပြီးပြောတာဆိုတော့နားတော့တော့အဲ့တော့ဒီမာနလေးကိုပြန်ကြည့်တော့မာနလေးကိုမြင်ရတယ်မြင်ရတော့တဖြည်းဖြည်းပြီးသွားရောနော်အမှန်တော့နားသွားတာဟာကိလေသာနားသွားတာတခြားနားเสียဘူးမှမရှိဘူးနားเสียပုံပေါ်တော်မရှိဘူးနော်အဲ့တော့ဒီတစ်ပတ်လေးကဘာဖြစ်လို့ဒီမိတ်သွားတယ်အဲ့ဒီပြောနေတုန်းမှနားထောင်နေတုန်းမှစိတ်ဆိုးနေတုန်းမှတောင်မှသူကတတိလေးရှိနေတယ်နော်တတိလေးရှိတော့သူကတေးထားတဲ့သဘောမျိုးမရှိဘူးတိတိကျကျောက်နေနေနော်အဲ့တော့ဘုရားဟောရမှာဥပမာလေးတစ်ခုရှိတယ်တချို့လူတွေရဲ့စိတ်ဟာကျောက်ပြားပေါ်မှာခြုံနဲ့တန်ချောင်းနဲ့ချစ်ထားတဲ့စာလိုပဲအထက်ထက်ခါကချစ်တော့ရေးထားတာကျောက်ထက်မှာထွန်းထားတဲ့စာလိုပဲနော်ကျောက်မှာစာထွန်းထားရင်ဘယ်လောက်ကြာခံမလဲအမှန်တန်ကြာမှာနော်နှစ်ပေါင်းထောင်နဲ့ကြီးပြတ်တော့မှကြာကြီးကြာမှာနော်တချို့လူတွေရဲ့စိတ်ဟာတဲ့တဲပေါ်မှာစာရေးတယ်လို့ပဲတဲ့နော်တဲပေါ်မှာအယုတ်ရေးတယ်လို့ပဲဘယ်လောက်ကြာကြာခံပါလဲခဏပဲတော့ကြာလူတိုက်လိုက်ရင်တဲတွေကလွင့်ပါသွားမယ်ဖုံးသွားမယ်နော်အဲနောက်တစ်ချို့လူတွေရဲ့စိတ်ကတော့တဲ့ရေးပေါ်မှာစာရေးတယ်လို့ပဲအယုတ်ရေးတယ်လို့ပဲဘယ်လောက်ကြာကြာခံလဲရေးလို့ကိုမရဘူးအရာကိုမထင်တာနော်အဲ့တော့အဲ့တလောက်ထိဖြစ်နိုင်တယ်ဆိုရင်တော့အင်တန်ကောင်းတာပေါ့နော်သို့တော်ဖြစ်ဖို့တော့တော်တော်မလဲပါဘူးသို့တော်ဒုတိယဒန်းစာလောက်ကတော့ဖြစ်နိုင်ပါလေတဲပေါ်မှာစာရေးလိုက်တယ်လို့ကလောက်ကတော့ဖြစ်နိုင်ပါလေအဲ့တော့လောကဒံတရားတစ်ခုနဲ့ကျုံတဲ့ခါနော်အခုတယောက်ကကိုယ်ကိုတင်စည်းပြီးပြောသွားတယ်အနိုင်ကျင့်ပြီးပြောသွားတယ်ဆိုဒါလည်းလောကဒံတရားတစ်ခုပဲနော်စိတ်ကမှစိတ်ဆင်းရဲသွားတယ်အဲ့ဒီလူစိတ်ဆိုးသွားတယ်မုန်းသွားတယ်အဲ့ဒီအချိန်မှာပါတတိရှိဖို့လိုတာနော်ဒီတင်္ဂစာတွေကဒီအတွေ့အကြုံတွေကလည်းပဲအဋ္ဌဉာဏ်ကိုထုတ်ယူရမှာနော်အဲ့အပြင်းအထန်ကိုထုတ်ယူတဲ့ခါမှာသူ့မှာသူ့ဘာမှားလဲဆိုတာကိုနောက်မှစဉ်းစားပါ။ဟောဒါလည်းသိဖို့ရလို့ရတယ်နော်။သူ့ဘာမှားလဲဆိုတာသိဖို့လိုပါတယ်။မလိုဘူးလို့မဆိုလို့ဘူးနော်။သို့တော့ပထမအရေးကြီးဆုံးကငါဘာမှားသွားတယ်လေဆိုတာသိဖို့လိုပါတယ်။ကိုယ့်ဘက်ကဘယ်လိုသဘောထားမျိုးရှိနေတယ်လဲ။နော်။ဘာကြောင့်ငါစိတ်ဆင်းရဲသွားတာလဲ။အဲ့ဒီငါစိတ်ဆင်းရဲသွားတဲ့အကြောင်းကြီးဟာငါအတွင်းမှာရှိနေတယ်။အဲ့ဒါကိုအရင်ဆုံးမြင်အောင်ကြည့်ရမယ်။အဲ့ဒါကိုတက်တော့အကျိုးများဆုံးပဲ။နောက်မှသူ့ဘက်ကဘာမှားသွားလဲဆိုတာရှိပါ။သူ့သဘောထားဘယ်လိုရှိတယ်လဲ။ကြံကြည့်ပါ။သူ့လည်းပဲပုံကိုယ်တရားအနေနဲ့လူတယောက်အနေနဲ့ဟိုမှတ်တော့မကြည့်ပဲနဲ့ဟိုနာယုတ်အစုဝေးခန္ဓာ၅ပါးအစုဝေးအဖြစ်နဲ့ကြည့်ပြီးတော့သူ့စိတ်ထဲမှာဘယ်လိုကြိလေတာမျိုးဖြစ်နေလို့သူဒီစကားကိုပြောတာလဲ။အဲ့ဒီသူ့စိတ်ထဲဖြစ်တဲ့ကြိလေတာကိုမြင်အောင်ကြည့်ပါနော်။ကိုယ်စိတ်ထဲမှာဖြစ်တဲ့ကိလေသာကိုလည်းမြင်အောင်ကြည့်ရတယ်မာနကိုကြည့်ရတယ်နော်သူ့ဘက်ကလည်းပဲတင်စည်းခြင်းတဲ့သဘောအနိုင်ကျင့်ခြင်းတဲ့သဘောဖြစ်နေတဲ့ကိလေသာသဘောကိုမြင်အောင်ပြန်ကြည့်ရတယ်နော်ဒီကိလေသာကြောင့်ဒီစိတ်ကြောင့်သူဒီလိုပြောလာပြောလိုက်တာနော်ပြီးတော့သူအဲ့လိုလုပ်လိုက်တော့သူ့မှာရောမထိခိုက်ဘူးလားထိခိုက်တယ်ကိုယ့်ဘက်ကသူ့ကိုနောက်တစ်ခါမှညင်းညင်းပွမွန်လင်းပြောဖို့နည်းနည်းဝန်လေးသွားတယ်သူ့ကိုရှောင်ခြင်းလာတယ်သူ့မှာမိတ်ဆွေကောင်းကြော့သွားတယ်အကြံပေါ်မှာတော့တတိပေးပါလေဒီကိလေကိုအဲ့ဒီလူနဲ့ပြန်ပြီးတော့ကြည်လဲအောင်ကြိုးစားပါအချင်းတော့ကြာချင်းကြာမယ်နော်လူတယောက်နဲ့မပြေမလဲဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းကိုယ့်လောကကြီးကနည်းနည်းကျင်းသွားတယ်နော်လူတယောက်ကိုကိုယ့်ဘဝတွေကနေထုတ်ပယ်လိုက်တိုင်းထုတ်ပယ်လိုက်တိုင်းကိုယ့်လောကကျင်းသွားတယ်အဲ့ဒီလိုထုတ်ပယ်ရတာကညာလာလို့ရှိရင်ကျင်းသွားတယ်အဲ့လိုထုတ်ပြန်ရတာကိုများလာလို့ရှိရင်ကိုဘဟာကြာလိကျင်းနေကြာလိကျင်းနေဖြစ်သွားလိမ့်မယ်။နော်။အဲ့တော့ကြောက်နေတယောက်အစင်မပြေမှုဆိုတာ ခီယိုးထုံးဆောင်မှာမိဘနဲ့တားသမီးတို့ဖြစ်သေးတာပဲဒီစိမ့်နဲ့ဆိုတာပြောပေါ်ရမှုရှိတော့ဘူးတော့အစင်မပြေမှုဖြစ်ခဲ့ပြီနဲ့လည်းပဲဒီထက်ကတင်ငန်းစာကိုယူပြီးတော့သဘောထားကြီးကြီးနဲ့ပြန်ပြီးတော့ပြေလည်အောင်ဆက်ဆံပ
ါ This is not too difficult and when we have learned to experience pain without hurt we have gained something in the art of living
အဲ့လိုလောကဓာတ်တရားနဲ့ကျွမ်းရတဲ့ခါမှာသိခြင်းမှုကြီးကြီးမားမဖြစ်အောင်နေတတ်သွားပြီဆိုရင်ဘဝမှာနေမီအတ္တပညာကိုနည်းနည်းတော့တတ်သွားပြီနော် The art of living ဘဝမှာနေမီအတ္တပညာဆိုတော့ကိုယ့်စိတ်ကိုယ်တည်ပြီးတော့ရင်းချအောင်နေတဲ့အလို့ချင်းညာညာရလာလို့ရှိရင်နော်ဟိုထက်ထက်ကျကျကိစ္စလေးလို့နေရတဲ့အခါမှာလည်းပဲစိတ်ကိုအထိုက်လျောက်တော့ငြင်းချအောင်ထားလို့ရတယ်နော် We are at ease when we are doing easy things လေကူတဲ့အလုပ်ကိုလုပ်နေရတဲ့အခါမှာစိတ်ကတက်တက်တသားနဲ့လုပ်လို့ရတယ်နော်ဒါပါထူးဆန်းတယ်နော်မထူးဆန်းဘူးနော်အတူလျော်တဲတော်လိုက်တာလေတဲ့အလုပ်ကလေးကိုသူလုံးလေးကူကူစိတ်တက်တက်တသားနဲ့လုပ်သွားတယ်လို့ပြောစရာအကြောင်းမရှိဘူးနော်
butWe are also at ease when we are doing difficult things.
အလိုခက်ခဲတဲ့အခြေအနေတွေနဲ့ကျွမ်းရတဲ့ခါမှာစိတ်ကိုအေးအေးချမ်းချမ်းလေးထားပြီးတော့တက်တက်တရာလေးနဲ့စိတ်ထမှာပင်မမှုဆင်းရဲမှုမဖြစ်အောင်နေပြီးတော့လှုပ်သွားနိုင်ရင်ပိုကောင်းပါလေ
And because we are at ease, we do them so much the better.
ကိုယ်စိတ်ထမှာတတိရှိနေမယ်နည်းနည်းပြင်းပြမှုအေးချမ်းမှုရှိနေမယ်ဆိုရင်အဲ့ဒီခက်ခဲတဲ့အလုပ်ကိုလုပ်တဲ့ခါမှာပိုပြီးတော့ကောင်းကောင်းမွန်မွန်လုပ်နိုင်တယ်။ကိုယ့်စိတ်ထဲမှာငိုရဲကဒေါသကြီးနေမှရှင်။ဟိုနောက်တစ်ယောက်ဒေါသကြီးရလို့နဲ့တွေ့တဲ့ခါမှာဘယ်နဲ့လဲ။ဒေါသကြီးလို့ဆရာပေါင်းမိပြီနော်။ပောက်ကွဲမှုအကြီးကျယ်ဖြစ်တော့လား။ကိုကအေးစင်စင်စိတ်ကိုထားပြီးတော့ပြောနိုင်စုံနဲ့လုပ်နိုင်မှရှင်။အဲ့လောက်ဒုက္ခမရှိဘူး။အဲ့လောက်ပြဿနာမရှိဘူးနော်။ဟိုတလောကတပည့်လေးယောက်ကလာပြောတယ်။သူကကာမောင်းတော်ရင်နဲ့ယူရရောက်တဲ့ခါမှာလမ်းတင်ရမှာအကွေ့လိုက်တော့နောက်ကားတစ်စီးနဲ့တိုက်မယ်လို့ဖြစ်တယ်။သူကပဲနဲ့မှားသွားတယ်။နော်။ဒါပေမဲ့ဒီတကယ်လေးကမနေ့ခရက်ကအိမ်မှာတရားထိုင်ခဲ့တာ။သူကကြည်လင်အေးချမ်းပြီးတော့ငြိမ်းချမ်းပြီးတော့နေခဲ့ဘူးလား။နော်။အဲ့ဒီငြိမ်းချမ်းတဲ့စိတ်ကလေးကိုသူကအလုပ်ကိုသွားတဲ့အချိန်ဖြစ်အောင်နည်းနည်းလေးထိန်းပြီးတော့ယူသွားတယ်နော်။ဒီလိုကားပြီးတော့ကာမောင်းသွားတယ်။မတော်တဆကားကြီးအင်တန်ရှုပ်တဲ့လမ်းဆိုတော့ဒီလိုကဖြစ်တတ်တာပဲနော်။ဖြစ်လိုက်တော့ဟိုတစ်ဖက်ကကားမောင်းတဲ့လူကဒေါသကြီးကြီးနဲ့ကားကိုဖွင့်ပြီးတော့ရှင်းလာပြီးတော့အဲ့ဒီတပည့်လေးကိုဆဲတယ်ကောင်းကောင်းတော်တော်ကိုနင့်နင့်တူတူစကားလုံးကြီးကြီးနဲ့ဆဲတယ်ဆဲတော့အဲ့ဒီတပည့်ကသူကမနေ့ကတရားထိုင်ရင်တော့လာနော်စိတ်ကအေးချမ်းနေတယ်ကားမောင်းနေလို့မှလည်းပဲသူစိတ်ကလေးကအေးအေးပဲဟိုတစ်ဖက်ကလူကကားကိုရက်လိုက်ပြီးတော့ဒေါသကြီးကြီးနဲ့ဆင်းလာတာလည်းသူမြင်တာပဲအဲ့ဒီတုန်းကလည်းပဲသူစိတ်ကိုသူအေးအေးပဲထားတယ်အဲ့ဒီလူကဆဲတော့တာကိုသူကနားထောင်နေတော့မှလည်းပဲအဲ့ဒီလိုနဲ့နားထောင်နေတယ်နော်ဒီဘက်ကလူကဆင်းဆင်းဆင်းနေကြာတော့မဖြစ်နဲ့ရက်သွားလာပဲဒီဘလောက်ကြာဆင်းပါလေနော်ဆဲလို့ပြီးတော့ခလူကကားဝတ်ချက်ပြီးတော့မောင်းထွက်သွားလိုက်နော်မောင်းထွက်သွားတော့သူ့ဘေးမှာပါတယ်သူ့တမီးချင်းကသူ့ကိုပြောတယ်ဟိုကောင်ကမင်းဒီလောက်ကြီးဆဲနေတာမင်းဘာမှပြန်မပြောဘူးလားအဲ့တော့သူကငါလည်းနည်းနည်းတော့မှားသွားတာပါလေအဝင်မှားသွားတယ်နော်အဲ့တော့ဒါပေမဲ့သူဆဲတာကြီးကတော့တော်တော်လွန်သွားပါလေအဲ့မသူ့ကငါပြန်ဆင်းနေလို့ပါဘာထူးမှလဲ။နော်။အဲ့တော့ဘာမှမပြောဘူး AC ပဲမောင်းကရုံးကိုတွားလိုက်တယ်နော်။ဒီတပည့်လေးကအတက်ငယ်လေးစိတ်ကအမှန်တန်ထက်တယ်။အလုတ်ကြီးကြီးလုတ်တယ်။အလုတ်ကပင်မန်းပါလေ။နော်။အလုတ်ပင်မန်းတော့သူ့စိတ်ကိုသူတော်တော်ထိန်းရတယ်။ပင်မန်းရင်စိတ်တူတတ်တာဘူး။တရားအထုတ်လာတဲ့အလုတ်ချင်းလေးနဲ့မြန်လာတဲ့ခါကျတော့သူကအဲ့ဒီငင်းချမ်းတဲ့စိတ်ကလေးကိုတွားလိုက်ရပါအောင်သူလုတ်ချင်းတယ်။လုတ်ချင်းတော့နှစ်ကြာလာတဲ့ခါကျတော့ရလာပါဒီအနည်းနဲ့တော့မရဘူးနော်နှစ်ကြာလာရင်ရလာတယ်ရလာတော့သူပြောတယ်အရင်စိတ်ငြင်းနေတာရှင်နဲ့သူဆဲသူဆဲဆဲကြမှာအဲဒါဒီမကောက်ကိုရိုက်ချင်ရိုက်ကြလိမ့်မယ်အမှုတော်ကြီးဖြစ်ချင်ရင်ဖြစ်သွားလိမ့်မယ်အခုတော့ကိုယ့်စိတ်ကလေးကိုတီးပြီးတော့အေးအေးနဲ့နေလိုက်တယ်ပြီးပြီးပြောက်ပဲနော်ဟိုတဲပေါ်မှာရေးတဲ့စာလောက်တော့ဖြစ်တော့မှာနော်ယူမှာရေးတဲ့စာလို့ဖြစ်ရင်တော့အကောင်းဆုံးပေါ့နော်အဲ့တော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဘုံဘုံကဖះဟောရတဲ့အကြောင်းအရာလေးနောက်တစ်ခုတွေ့တတိယရတယ်ဖះလက်ထက်ကဖះဝလာပြော့ဆဲတဲ့ပုံသားကြီးတယောက်အောင် ကြားဘူးနော်ဒီကြောင့်ရအောင်သူ့တယ်လူကများပါလေပုံနိုင်ကြောက်ကဘုရားကလာပြီးတော့ဆဲတော့တာလေအကြာကြီးဆဲနေတယ်မြတ်စွာဘုရားဘာမှပြန်မပြောဘူးကြားတော့ပုံနိုင်ကြီးကလည်းသူ့အတူရက်သွားတာပဲရက်သွားပြီးတော့ဘုရားကိုမေးတယ်သူကတော့ကြီးဆဲနေတာဘာဖြစ်လို့ဘာမှပြန်မပြောတာလဲအဲ့တော့ဘုရားကတင့်ကိုဥပမာလေးနဲ့ပြောမယ်တဲ့ကဲကလက်ဆောင်ပစ္စည်းတစ်ခုပေးခြင်းလို့ယူလာတယ်ယူလာတော့ယော့ဒီပစ္စည်းလေးကိုယူပါလို့ပေးတယ်ပြီးတဲ့အခါမှာမယူခြင်းမဘူးငင်းလိုက်လို့ရှိရင်အဲ့ဒီပစ္စည်းကဘယ်လိုလက်ထမနေမလဲပြီးတဲ့လက်ထမကနေပါနော်တစ်ချက်ပြန်စစနော်အဲ့တော့ပုံနာကြီးကဘုရားကိုဆဲတယ်ဘုရားကဘာမှပြန်မပြောဘူးနော်ပုံနာကြီးကဘာလို့ပြန်မပြောတာလဲလို့မေးတော့နော်ဥပမာအနေနဲ့ပြောရင်တင်ကလက်ဆောင်တစ်ခုယူလာတော့ပေးတယ်ပေးတာကိုမြည်တင်ပါဘူးလို့ပြောလို့ရှိရင်အဲ့ဒီလက်ဆောင်ပစ္စည်းကဘာဖြစ်လက်ထမနေမလဲလို့ဆိုတော့ပုံသားကြီးကဒီလက်ထမပဲနေမှာပေါ့တဲ့အဲ့ဒီလိုပဲတင်ဆဲတာကတော့ဘုရားမယူဘူးတဲ့ဒီစကားလေးကိုဒီအကြောင်းအရာလေးကိုဘုံဘုံစာပေထဲမှာဖတ်ရတော့ရုပ်တည်းအတိတ်တွေမပေါ့ဘူးနော်နောက်တစ်ခါဒီအတိတ်တွေပေါက်လာတော့အင်မတန်အံ့ဩသွားတယ်အော်တော့ဘုရားကလည်းပို့ပြီးတော့ချင်းညိုလာပြီးတော့ဒါအမတမှတ်သားထိုက်တယ်ကိုကိုယ်တိုင်လည်းပဲကိုဘွားတော်မှာရနိုင်တယ်လို့ကျင့်သုံးဖို့လိုတယ်ဆိုတော့သဘောပေါက်လာတယ်နော်တခါတလေတော့နေငယ်တော့ဘုံဘုံလည်းဒေါသအတန်ကြီးပါတယ်နော်သူတည်နေတဲ့တည်တည်ကိုတည်နေတဲ့တည်တည်တော့လို့တော့မှတခါလေတွေးဘူးပါတယ်နော်သူတော့အဲ့လောက်ထိတော့မဖြစ်ခဲ့လို့တော်တော်ကံကောင်းသွားတာပဲအဲ့ဒီဘုရားဟောတာလေးတွေကိုဒီလိုတစ်ခုခုကြားမှားရတဲ့ကမှာဘုံဘုံရဲ့စိတ်ကအဲ့ဒါကိုစစ်စစ်နဲ့မှတ်ထားလိုက်တာပြီးရင်အဲ့ဒါကိုတက်နေလိုက်ရှင်းစားဖို့ရှင်းတော့လာတယ်အဲ့တော့ကိုကယူလိုက်လို့ကိုခံရတာနော်အဲ့တော့ကို့ဘဝမှာစိတ်ရှင်းရမှုတစ်ခုခုကြုံလာတဲ့ကမှာကို့ဘက်ကပူပေါင်းဆောင်ရွက်မှုပါနေတယ်ဆိုတာကိုသဘောပေါက်ခွင့်တယ်နော်လူပြောရဲ့ဘဝမှာအခက်ခဲတွေဒုက္ခတွေခက်ခါလဲလဲကြုံရပြီးဆိုရင်အဲ့ဒီလူကသူ့အတူစဉ်းစားဖို့ကောင်းပြီ။နော်။ဘာစဉ်းစားဖို့ကောင်းလဲဆိုတော့ငါ့မှာဒုက္ခတွေဒီလောက်များအောင်ငါကိုယ်တိုင်ကဒီလောက်ပူပေါင်းဆောင်ရွက်ပြီးတော့လုပ်ပေးနေတယ်လေ။ဒါကိုစဉ်းစားဖို့ကောင်းတယ်နော်။အနောက်နိုင်ငံ psychology မှာလည်းဒီအကြောင်းအရာကိုဆွေးနွေးထားတာကိုကျွန်တော်ဖတ်ဖူးတယ်။ဒီချက်လူတွေကကြုံနေကြဒုက္ခတစ်ခုကိုထက်ခါထက်ခါသူ့ဘဝမှာကြုံရတယ်။ဒီဒုက္ခတွေကိုထက်ခါထက်ခါကြုံနေရတာပဲ။နော်။အဲ့ဒီလူတွေကိုသိပညာရှင်ကြီးတွေကတိတိကျကျလေ့လာပြီးတော့သုံးသပ်ကြည့်တဲ့အခါဘာတွေ့ရလဲဆိုတော့အဲ့ဒီလူကိုယ်တိုင်ကအဲ့ဒီဒုက္ခမျိုးကြုံအောင်သူကိုယ်တိုင်ဝင်လုပ်ပေးနေတယ်အဲ့ဒါကိုအင်္ဂလိပ်လိုဆိုရင် participation of evil လို့သူခေါ်တယ်နော်ဒုက္ခဖြစ်လာဖို့ကိုယ်တိုင်ကပူးပေါင်းဆောင်ရွက်နေတယ်ဒီစကားကိုလည်းလေးလေးနဲ့စဉ်းစားဖို့ကောင်းတယ်နော်သဘောပေါက်သွားရင်တော့အမှန်ကောင်းပါတယ်အကြောင်းဘုံဘုံအရင်ကလည်းပြောဦးတယ်ကိုယ်ဘဝမှာစိတ်ဆင်းရဲမှုကိုယ်ဆင်းရဲမှုအမျိုးမျိုးဖြစ်ဖို့အစမပြေဖြစ်ဖို့မအောင်မြင်လို့မကြည်ဘွားဖို့လုပ်နေတဲ့အကြောင်းတရားဟာကိုယ်စိတ်ထဲမှာပဲရှိနေတယ်။ဒါကြောင့်တရားအထုတ်ပြီးတော့ကိုယ်စိတ်ကိုကိုယ်ကြည့်ပြီးတော့ကိုယ်ကိုယ်တိုင်အဲ့ဒါလို့ကိုယ့်ဟာကိုယ်ဒုက္ခရောက်အောင်လုပ်နေတာတွေကိုမြင်ပြီးတော့ရက်တလိုက်မှဆိုရင်ဖြတ်ရှားလိုက်မှဆိုရင်ကိုယ်ဘဝကိုယ်ပြီးတော့လမ်းချောသွားလိမ့်မယ်With a little practice, the post-meditative calm becomes longer and longer until it becomes part of our ordinary life. With a little practice, namely a little relation, the post-meditative calm, calm is a little bit, a little bit. So, the other way, a little bit, a little bit. But it's a little bit, a little bit.ဘုံဘဝအဖြစ်ကြီးမဟုတ်ဘူးလို့ပြောလို့ချို့ရတော့လက်ခံမှာလက်ခံမှာတိုးတော့ဘုံဘဝဒါအတိတ်တက်နဲ့ပြောနေတာမဟုတ်ဘူးတပည့်ပေါင်းထောင်အောင်နဲ့ခြီးပြတော့ရှိတယ်တို့ကိုဘုံဘဝတူချာရှင်းပြတယ်တို့ကိုယ်တိုင်နဲ့ကြိုးစားတယ်ကြိုးစားတဲ့ခါမှာဘဝတွေရောက်တဲ့ချိန်အောင်နော်မိုးလင်းကနေမိုးချုပ်မိုးတဲ့ချိန်ကနေအိပ်ပျော်သွားတဲ့ချိန်အထိရတဲ့လောက်တတ်နိုင်တဲ့လောက်တတိကတော့နေတဲ့အလေးချင်းကိုလောက်တာအားကောင်းလာတဲ့ခါမှာတို့အဲ့လိုဖြစ်လာတာတွေ့ရတယ်စိတ်ကအတရားထိုင်တုံးမှာလုံးလုံးဝယုံချမ်းဘုဒ္ဓဘာသာပုံပုံတရားလေးတစ်ခုဟိုကာဂျူမက်ဒီတေးရှင်းလို့ခေါ်တာပေါ့သင်ထားတာရှိတယ်နော် အဲ့ဒီတရားလေးကိုဘုံကရင်းချမ်းခြင်းလို့နာမည်ပေးထားတာနာမည်လေးကကြားရတာနဲ့ကိုစိတ်ကတော်ရင်းချမ်းပါလေအဲ့ဒီ guided meditation ကိုဘုံကဩစတြေးလျမှာပထမစမ်းပြီးတော့စမ်းတတ်ကြည့်တာပါသူတို့ဇီယလူတွေကအလုံးအတန်များပါလေစိတ်အမှန်တန်ရှုပ်ထွေးတယ်နော်စိတ်တည်ငြိမ်မှုအမှန်တန်နေတယ်အဲ့လိုလူတွေကတရားထိုင်ဖို့လာကြတဲ့ခါမှာတနာယီထိုင်နေမဲ့9မိနစ်လောက်တော့မှစိတ်တည်ငြိမ်မှုအေးချမ်းမှုမရအောင်အများကြီးမလည်းပဲသူတို့ဇွဲတော့ကောင်းပါလေမလျှော့ပါဘူးအဲ့တော့သူတို့ဘုံဘုံကဘယ်လိုလောက်ရလဲဆိုတော့သူတို့ထိုင်နေတုန်းမှာဘုံဘုံကရှိရနေတခွန်ပြောပေးတယ်အဲ့ဒီပြောတာကိုသူတို့လိုက်လုပ်တယ်ပြီးရင်တော့တခွန်ပြောပေးတယ်အဲ့ဒီပြောတာကိုလိုက်လုပ်တယ်နောက်တခွန်ပြောပေးတယ်ပြောတာကိုလိုက်လုပ်တယ်အဲ့လိုနော်သူတို့အစအဆုံးပြောပြီးတော့တရားတတ်ထိုင်ခြင်းသူလုပ်လို့မရအောင်လုပ်တတ်ဘူးအဲ့တော့တခွန်ပြောလိုက်လိုက်လုပ်လိုက်တခွန်ပြောလိုက်လိုက်လုပ်လိုက်ကို guided meditation လို့ခေါ်တယ်နော်အဲ့တော့သူတို့အထုပ်ကိုပေးတဲ့နီးရတော့အင်မတန်ယိုးပါတယ်ဒီထက်ယိုးတဲ့နီးရတော့ရှိမှတောင်မထင်ဘူးနော်အခြေခံတာကတော့အာနာပါနာမှာတဲ့အခြေခံတယ်အသက်ရှိတာလေးကိုပြီးဒါကိုသူတို့လောက်လာတာလည်းတော်တော်ကြာပါပြီနော်ပြီးရင်တကူလုံးကောင်းကနေခြေတော့ထိတင်းနေတာနော်တောင့်နေတာ stress ဖြစ်နေတာနော်အဲ့ဒါကိုပြီးတော့အသားလေးလျှော့ခံတာပဲအမှန်တော့ပြီးရင်သူ့အလိုလိုရော့ရော့သွားတာပါအဲ့တော့တင်းနေတာပြီးတယ်တိတဲ့တဲ့ကြောင့်တဖြည်းဖြည်းယော့သွားတယ်ယော့တာကိုသိနောက်ဆုံးလုံးလုံးကြီးယော့သွားတဲ့ပြောင်သိတယ်ဥမာနှစ်ဖူးတို့လို့ရှုံထားမှဆိုတော့ကြာကြာနေလည်းနဲ့မခန္ဓာဘူးနော်မခန္ဓာဘူးဒုက္ခဝေဒနာဖြစ်လာတယ်နော် painful လို့ပြောရမှာနော်ရှုံထားကြည့်မခန္ဓာဘူးဘုံဘုံဆိုရင်ဘုံဘုံရဲ့နှစ်ဖူးဘယ်တော့မှတင်းထားတဲ့အလုပ်ချင်းမရှိဘူးအမြဲတမ်းနှစ်ဖူးကယော့ပြီးပြီးနေအကြံအဖို့မှာ line မရှိဘူး။အရေးအကြောင်းဘာမှမထင်ဘူး။မျက်လုံးကဘာမှကျုံထားတဲ့အချင်းမရှိဘူး။ဒါကြောင့်မျက်လုံးထောက်မှာဘာ line မှမရှိဘူး။ဟမ်။ဒါကျုံလို့ပြောတာပါနော်။အဲ့တော့တင်းပေါ်တော့နေတာဟာဒုက္ခဝေဒနာပဲနော်။အဲ့ဒီတင်းနေတဲ့ဒုက္ခဝေဒနာကိုတီးပြီးတော့အသာလေးလွတ်လိုက်တယ်။ရောသွားတယ်နော်။နှစ်ဖူးက smooth ဖြစ်သွားတယ်နော်။ကြည်သွားတယ်ရှုံရတခုဟာညံစမ်းပြီးထွက်သွားပြီးဖြစ်သွားတယ်နော်ဘာနှစ်ခုမှတင်းနေတာပျောက်သွားတယ်အဲ့တော့ဒုက္ခဝေဒနာတစ်ခုတစ်ခုကြီးယော့သွားတယ်နော်ယော့သွားတဲ့အခါဘာဝေဒနာဖြစ်သွားမလဲဥပ္ပခဝေဒနာဖြစ်သွားတယ်နော်ဒုက္ခကယော့ယော့ယော့ယော့ယော့ပြီးဒုက္ခမရှိတဲ့အခါမှာဥပ္ပခဖြစ်သွားတယ်ဒုက္ခကလည်းပဲယော့ယော့ယော့သွားရင်နောက်ဆုံးဘယ်ရောက်မလဲဥပ္ပခကလည်းရောက်တာပါပဲနော်ဥပ္ပခပဲလမ်းဆုံးတာအဲ့တော့ခန္ဓာကိုယ်မှာဒုက္ခဝေဒနာလည်းအထက်လျောက်ရှိပါတယ်နော်ဒုက္ခဝေဒနာလည်းပဲအထက်လျောက်ရှိနေတယ်ဥပ္ပခဝေဒနာလည်းပဲရှိနေပါတယ်အမှန်တော့ဝေဒနာ၃မျိုးလုံးဟာခန္ဓာကိုယ်အနှံ့ပြားမှာရှိနေတယ်တချို့နေရာမှာဒုက္ခဖြစ်နေတယ်တချို့နေရာမှာဒုက္ခဖြစ်နေတယ်နော်တချို့နေရာမှာဥပ္ပခဖြစ်နေတယ်အဲ့တော့များသောအားဖြင့်တော့ဒုက္ခဝေဒနာကိုပုံပြတိထားမိကြတယ်နော်အဲ့တော့ဒီလိုတွန်းနေတယ်ဆိုတာလည်းပဲဒုက္ခဝေဒနာတစ်ခုပဲအဲ့ဒါကိုသိပြီးကြောတယ်မျိုးလုံးတင်းနေတယ်အဲ့ဒါကိုသိတယ်သိပြီးကြောပါးဒီမှာတင်းတာသိတယ်သိတော့တာလို့ပြောလိုက်နှာခမ်းမှာတင်းနေတာလည်းသိတယ်သိရတာလို့ကြောပြီးယော့သွားတာပဲရှားတင်းနေတယ်အာကောင်မှာတင်းနေတယ်လက်ချောင်းကြီးတင်းနေတယ်ရင်ထဲမှာတင်းနေတယ်သိပြီးတာလို့ပြောအဲ့လိုလက်မောင်းနဲ့ဂုတ်တို့ကြောတို့ခါတို့ပေါင်းတို့ခြေောက်တို့အကုန်လုံးပေါ့အကုန်လုံးမှာဒီမှာဒုက္ခဝေဒနာကိုသိပြီးတော့အသာလေးလှုပ်ချလိုက်ရင်သူ့သူရောရောရောဘယ်နောက်ဆုံးကျတော့ဥပ္ပခာဖြစ်သွားတာအဲ့ဒီဥပ္ပခာဖြစ်သွားတဲ့အခါမှာဥပ္ပခာကိုသိဖို့သိအေးကြီးတယ်နော်ဒုက္ခကစိတ်ကိုသောမနတဖြစ်စေတယ်နော်ခန္ဓာကိုယ်မှာဖြစ်တဲ့ဒုက္ခဝေဒနာစိတ်ထဲမှာသောမနတဝေဒနာကိုဖြစ်စေတယ်နော်ခန္ဓာကိုယ်မှာဖြစ်တဲ့ဒုက္ခဝေဒနာညာတော့အပြင်စိတ်ထဲမှာဒေါမနတမနှစ်သက်မှုမရှင်းမမှုဖြစ်စေတယ်နော်ခန္ဓာကိုယ်မှာဖြစ်တဲ့ဥပ္ပခာဝေဒနာမတိလို့ရှိရင်မောဟဖြစ်သွားမှာနော်အဲဒါပေမဲ့စိတ်ကမှဘယ်လိုဝေဒနာဖြစ်ချင်လဲဆိုတော့ဥပ္ပခာပဲဖြစ်စီတယ်နော်အဲ့တော့ဥပ္ပခာဝေဒနာဟာမတိရင်မောဟဖြစ်နေတဲ့အတွက်ကြောင့်သူကငြင်းချမ်းတဲ့သဘောတော့မရှိဘူးမတိလို့နော်ဒါကြောင့်ဥပ္ပခာကိုမတိရင်ဒုက္ခနဲ့တူတယ်တဲ့ဥပ္ပခာကိုတိရင်ဒုက္ခနဲ့တူတယ်တဲ့ဒါကြောင့်ဝေဒနာ၃ပါးကိုနှစ်ပါးလို့ဖြစ်အောင်လုပ်ပါဆိုရင် ဒုက္ခနဲ့ဒုက္ခနဲ့ခုပဲလို့လို့ရတယ်နော်ဥပိ္ပခာကအချင်းတွေလိုက်ပြီးတော့ဒုက္ခဘက်ကိုလည်းပါတတ်တယ်ဒုက္ခဘက်ကိုလည်းပါတတ်တယ်နော်အဲ့တော့ဥပိ္ပခာဝေဒနာကိုများများသိအောင်လုပ်လို့ရှိရင်စိတ်ကပိုးပြီးငြင်းချမ်းလာတယ်တရားကြကြထမ်းနေတယ်နော်ဥပိ္ပခာဝေဒနာထဲမှာစိတ်အများကြီးရောက်နေတဲ့အခါမှာဒုက္ခကစိတ်ထဲဝင်မလာဘူးဒါကြောင့်ဘုန်းဘုန်းကအဲ့ဒီငြင်းချမ်းခြင်းဆိုတဲ့တိတ်တမှာပေးထားတဲ့ guided meditation ဒီအတိုင်းတရားထိုင်ခန်းကြည့်တဲ့အခါကျတော့တဏှာကြီးကြေကြေတဏှာကြီးဘယ်လောက်ထိုင်တာတောင်မှသင်္မန်းခြင်းမရှိဘူး။ညောင်းညာခြင်းကြက်ခဲခြင်းမဖြစ်ဘူး။အမတန်ပေါ့ပါ။အဖြစ်ဆိုခန္ဓာကိုယ်ပျောက်ကလေးတော်ဖြစ်သွားတယ်။အရင်တော့ကနိုင်ရွက်တောင်မထိုင်နိုင်တဲ့လူတွေကတဖြည်းဖြည်းနဲ့ဖုံဖုံလေ့ကျင့်ပေးတဲ့အခါမှာတဏှာကြီးကြေကြေတဏှာကြီးခွဲဖြစ်လုံးဝမလှုပ်မရှားပါနဲ့။ဒုက္ခလည်းစိတ်နစ်နာမခံစားရဘဲနဲ့စိတ်ကောခန္ဓာကိုယ်ရောတက်တက်တာနဲ့တရားထိုင်နေတာတွေ့ရတယ်။တချို့ဆိုရင်3နာရီဇက်တိုက်ထိုင်သွားတဲ့လူရှိတယ်။ဘုမတရားထိုင်တဲ့ကဘုံဘုံကတဏှာကြီးထိုင်တဏှာကြီးလျှောက်ဒီလိုလုပ်ပြတာ။အဲ့တော့တဏှာကြီးထိုင်နေလျှောက်တဲ့အချိန်မှလည်းသူကဆက်ထိုင်တယ်။နောက်တစ်ခါထိုင်တဲ့အချိန်မှလည်းဆက်ထိုင်သွားလိုက်တယ်။3နာရီဇက်တိုက်ထိုင်နေလူရှိတယ်။တမာတိလည်းတော်တော်ကောင်းလာတဲ့လူရှိတယ်။ဘယ်လောက်ဖြစ်အောင်တမာတိကောင်းလဲဆိုရင်စိတ်ကောခန္ဓာကိုယ်ကလုံးဝငြင်းချမ်းပြီးတော့ငြင်းနေပြီးတော့ထလို့တော့မရတော့ဘူး။ထလို့မရဘူးကြောင့်လည်းတော့ခေါင်းလောင်းတီးလိုက်လို့ထကျင်တံပြီးဆိုရင်တော့ခေါင်းလောင်းလံကြားတယ်တွေ့တယ်ပျောက်သွားပြီဘာတည်းမှမရှိတော့ဘူးထမယ်ဆိုတော့စိတ်ကလေးပေါ်တယ်အဲ့ဒီစိတ်ကလေးကိုကြည့်ရတယ်တီးလိုက်တော့ပျောက်သွားတော့ဘာတည်းမှမရှိကြဘူးဆက်တော့ပဲထိုင်နေတာဟုတ်အဲ့ဒါလူတိုင်းတော့မဖြစ်ပါဘူးဖြစ်တယ်လူ၅ယောက်လောက်ပဲရှိပါတယ်ဟုတ်ဒါမဲ့လူများစုကတော့စိတ်ရောကိုယ်ရောအင်မတန်ငြိမ်းချမ်းပါတယ်ဆိုတော့ပြောတယ်အဲ့ဒီလိုဖြစ်သွားတဲ့လူတွေကတယောက်အခုနဘုံဘုံပြောတဲ့စာလေးကိုရေးတဲ့ကသူပဲသူအဲ့ဒီ၅ယောက်ထဲမှာသူတယောက်ပါတယ်နော် Even when writing this piece of letter to you upekkha arises without much effort နော်အားမစိုက်ရဘဲနဲ့ဥပေက္ခဖြစ်တယ်တဲ့အမှန်တော့ဥပေက္ခဆိုတာတိတ်အားမစိုက်မှပဲဖြစ်တာတိတ်အားစိုက်လုံအောင်ကြီးသွားရင်ဥပေက္ခမဖြစ်တော့ဘူးနော်အဲ့တော့ဥပ္ပခာအမျိုးမျိုးရှိတယ်နော်ဝေဒနာအနေနဲ့ဥပ္ပခာလည်းရှိတယ်နော်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာခန္ဓာကိုယ်မှာဖြစ်တာနော်စိတ်ထမှကြတော့သောမနတဝေဒနာဒေါမနတဝေဒနာဥပ္ပခာဝေဒနာနော်ဒါလည်းဝေဒနာတဘောပဲနော်အဲ့ဒီခန္ဓာကိုယ်မှာဖြစ်တဲ့ဥပ္ပခာဝေဒနာကိုလည်းသိဖို့လိုတယ်စိတ်မှာဖြစ်တဲ့ဥပ္ပခာဝေဒနာကိုလည်းသိဖို့လိုတယ်နော်အဲ့ဒီလိုပြီးတော့နေသွားရင်စိတ်ကတဖြည်းဖြည်းချမ်းလာအဲ့လိုစိတ်ငြင်းချမ်းတဲ့အချိန်မှာအတူတခုခုပေါ်ရင်အဲ့ဒီအတူကတိတ်ထင်ရှားတယ်။အရင်ကစိတ်ကိုမကြည့်နိုင်ဘူးမမြင်ရဘူးဆိုတဲ့တရားဓမ္မတချို့ဟာအဲ့ဒီဥပ္ပခာဖြစ်ပြီးတော့စိတ်တော်ငြင်းချမ်းသွားတဲ့အခါမှာအတူတခုခုပေါ်လာလို့ရှိတယ်။အဲ့ဒီအတူကတိတ်ထင်ရှားလောင်းကြည့်။ထခြင်းလဲဆိုထခြင်းနဲ့စိတ်ကြည့်ကိုတခါကိုတူတူပြင်းပြင်းရှင်းရှင်းနဲ့နင်းမြင်လိုက်ရတာ။ခံစားလိုက်ရတာ။အဲ့လိုဖြစ်လာတယ်။အဲ့တော့ခန္ဓာကိုယ်မှာလည်းဥပ္ပခာဖြစ်သွားပြီစိတ်မှာလည်းဥပ္ပခာဖြစ်သွားပြီပြီးပြတော့နေတဲ့စိတ်ကလေးကငြိမ်းချမ်းနေတယ်အဲ့ဒီငြိမ်းချမ်းနေတဲ့စိတ်ကလေးကသူကငြိမ်ညံ့နေတယ်ဟိုဘက်မရောက်ဘူးဒီဘက်လည်းမရောက်ဘူးဝိရိယပူတယ်လည်းမရှိဘူးဝိရိယလိုတယ်လည်းမရှိဘူးဝိရိယငြိမ်ညံ့နေတယ်အဲ့ဒီဝိရိယငြိမ်ညံ့နေတာကိုလည်းပဲဥပ္ပခာလို့ပဲခေါ်တယ် balance လို့တည်းပြောတယ်နော် neutral feeling လို့လည်းပဲဥပ္ပခာလို့ခေါ်တယ်နော်အဲ့ဒီ balance ဖြစ်နေတဲ့စိတ်ညီညာနေတဲ့စိတ်ကိုလည်းပဲဥပိ္ခာလို့ပဲခေါ်တယ်။အဲ့တော့အဲ့ဒီဥပိ္ခာကြီးဖြစ်နေတဲ့ခါမှာကိုယ့်ဟာကိုယ်ငါတရားအထုတ်နေရတယ်လို့တော့မထင်တော့ဘူး။သူ့အလိုလိုပဲတရားအထုတ်တာဖြစ်သွားတယ်နော်။အဲ့တော့ခမဖုံဖုံ3လကျော်လေးလောက်သူတို့ဒီလိုအချိန်မှမှအများတာသူနဲ့အတူတူတရားထိုင်ပြီးတော့သူတို့ပြောပြအတင်ပေးသူတို့မိသားပြန်ဖြေဆွေးနွေးအဲ့လိုလုပ်ရတဲ့ခါမှာ3လကျော်လေးလောက်အချိန်မှာလူတော်တော်များများဥပ္ပခာဖြစ်လာတယ်နော် no more ဒုက္ခ or ဒုက္ခ we understand ဥပ္ပခာဝေဒနာဆိုတော့အဲ့ဒီစာထဲမှာတစ်ပိုက်ရေးထားတာပါသေးတယ်နော်ဒုက္ခလည်းမရှိဘူးဒုက္ခလည်းမရှိဘူးဥပ္ပခာဆိုတာဝေဒနာရဲ့သဘောကိုသိနားလည်လာပါပြီအဲ့တော့အဲ့ဒီလိုတရားထိုင်တုန်းမှာယုံချမ်းတဲ့စိတ်ဥပ္ပခာစိတ်ဖြည့်ပြီးတော့ဉာဏ်ဉာဏ်လောက်နေပြီးတော့ထားတဲ့ခါမှာလည်းပဲဒီစိတ်ကိုထင်းပြီးတော့ယူသွားဖို့လိုတယ်နော်အပြတ်မခံလိုက်ဖို့ထင်းပြီးတော့ယူသွားဖို့လိုတယ်ကိုယ်စိတ်ကလေးကိုတင်းပြီးတော့သွားရင်ရတယ် တော့တချို့အလေးချင်းလိုက်ကြည့်တဲ့ခါကျတော့ကြာတော့ရလာပါလေတဲ့နော်အဲ့တော့တပည့်လေးတယောက်မကြာသေးရင်ကပဲနှစ်ပတ်လောက်ပဲရှိပါသေးတယ်သူလည်းလိုပဲတရားထိုင်တော့စိတ်ကောခန္ဓာကိုယ်ရောလုံးလုံးဥပိ္ပခာဖြစ်တော့အင်မတန်ငြိမ်းချမ်းသွားတာအဲ့တော့သူကပြောတယ်အရင်တော့ကဆိုရင်တဲ့တရားတဏှာကြီးထိုင်နေနဲ့9မိနစ်လောက်တောင်ငြိမ်းချမ်းဖို့ဆိုတာကျုံခဲပါလေနော်3-4ရက်လောက်မှမှတစ်ခါလောက်ကျုံရတယ်မကျုံရလည်းပဲတရားထုတ်တာကိုအင်မတန်တန်ဖိုးထားတာဆိုတော့မထိုင်ဟိုဖြစ်အောင်တော့ထိုင်တယ်နော်အပြစ်တော့မခံဘူးဒါပေမဲ့အခုနောက်ပိုင်းအလေးကျင့်ညာလာတဲ့ခါကျတော့တရားထိုင်တိုင်းတရားထိုင်တိုင်းစိတ်ကအေးချမ်းလာတယ်ခန္ဓာကိုယ်ကအေးလာတယ်နော်ပတ္တိသဘောမျိုးနော်ခန္ဓာကိုယ်မှလည်းအေးလာတယ်စိတ်မှလည်းအေးလာတယ်ပြီးတော့အလုတ်ကိစ္စတစ်ခုရှိလို့ဒဝဲလေးယောက်ကလာခေါ်တော့ထသွားတဲ့ခါမှလည်းသူ့စိတ်ထဲမှာအေးချမ်းတယ်အေးချမ်းတဲ့စိတ်နဲ့ထသွားတာထသွားပြီးတော့စိတ်ကအဲ့လိုအေးချမ်းနေတော့သူကလောကကြီးကိုကြည့်တဲ့အခါမှာအရင်အတိုင်းကအစ်စ်လိုဖြစ်နေတယ်အဲ့ဒီစကားလေးကိုဘုံဘုံကတော့အမှန်ကြိုက်တယ်နော်ဒါကိုယ်တိုင်ကြုံဘူးလို့ဆိုရင်ကောင်းကောင်းနားလဲလူတွေဟာစိတ်ထမှန်ပြည့်ကြနေတာပဲအဟောင်းမျိုးတွေစုပြီးတော့တိမ်းထားတဲ့ဟိုကုံလောင်ုံကြီးလိုဖြစ်နေတယ်လူတွေရဲ့စိတ်ကဘာမှအသေးမဝင်တဲ့ပစ္စည်းအဟောင်းတွေစုပြုံတော့ပြည့်ကြအောင်တိမ်းထားတယ်ကိုယ်လောင်ရင်းနည်းနဲ့ဒူးနေတယ်ဒီလိုတရားထိုင်ပြီးတော့နော်လုံးလုံးစိတ်ရှင်းသွားရောစိတ်မှာကြည်လင်အေးချမ်းငြိမ်းချမ်းမစိတ်ကအင်မတန်တန့်ရှင်းသွားတာနော်ကိုယ်စိတ်ကဘုရားသားလေးလိုဖြစ်သွားတယ်ပစ္စည်းအဖို့ဆိုလို့ဘာမှဒီထက်မှမရှိတော့ဘူးနော်ငြင်းရတဲ့စိတ်ကလေးပဲရှိတယ်အဲ့ဒီလိုစိတ်ဖြစ်သွားတဲ့အခါမှာကိုယ်စိတ်ကအဟောင်းတွေဘာမှမရှိတယ်လို့ဖြစ်သွားတယ်နော်ခုနပစ္စည်းအဟောင်းတွေတင်ထားတဲ့ကိုယ်လောင်ရင်းကြီးတွေကရှင်းမြတ်ကြည့်ရအကုန်လုံးထုတ်ပြလိုက်ရတယ်လို့ပဲဟုတ်ရှင်းတော့တတ်တော့တာပေါ့နော်အဲ့တော့စိတ်ကအစ်စ်ဖြစ်သွားတော့လောကကြီးကိုကြည့်ရခါမှာအရင်ကတည်းကအစ်စ်လိုပဲခံစားရတယ်ဟုတ်တမအဖြစ်လူတွေကနော်လူတယောက်ကနောက်လူတယောက်ကိုကြည့်လိုက်အဲ့ဒီလူကိုလည်းအဟောင်းကြီးလို့မြင်ရတာပဲကိုယ့်ကိုယ်ကိုပြန်စဉ်းစားရင်လည်းကိုယ့်ဟာကိုယ်လည်းအဟောင်းကြီးဖြစ်နေတာပဲအဲ့ဒီတရားထုတ်လို့စိတ်ငြိမ်းချမ်းသွားရင်တော့ဘာကြည့်ကြည့်အားလုံးကအစ်စ်ပဲFresh and new. Langsam, a kitchen. I will sing them and they don't even block on. Not a quick girl, I should do it. I am flying. The letter on Ali will tell it to me, no? We bring the feeling of calm and ease which we experience during our practice into all aspects.of our life ကိုဘွားမှာဖြစ်တဲ့ညကိစ္စတွေတဲ့ကိုအဲ့ဒီတရားအထုတ်တုန်းကရထားတဲ့ဒီငြိမှုအေးချမ်းမှုငြိမ်းချမ်းမှုတွေကိုယူလာတယ်တရားထိုင်နေမှာမထားခဲ့ဘူးနော်ဒါကြောင့် we bring the feeling of calm and ease ညီတဲ့တက်တောင့်တက်တာဖြစ်နေတယ်ညီမကျင်းမနေဘူးကြက်မနေဘူးနော်ငြိမ်းချမ်းနေတာအဲ့ဒါကိုwhich we experience during our practice into all aspects of our life. That is, all aspects of our life to our level. Let me mention the word about it. Bawa ma, kita niya kisa, kita niya atu chung, along lehu, isa gu yula le. We have the feeling of it as we walk down the street. Lama ma, lan chau dwaru ma lewe, sikri ni ni chanya, ni chau dwaru, no?တခါတည်းလမ်းမှာတည့်ရကျွမ်းရတဲ့အခက်အခဲတွေကားလိုပါလို့ရှင်ရတာလိုပါလို့ရှိကုန်လို့ရှိမယ်နော်အဲ့လိုခါမှာတော့တခါလေနည်းနည်းလေးစိတ်က balance မရှိတာမျိုးဖြစ်တတ်တယ်နော်ဒါပေမဲ့အဲ့ဒါကိုသိပြီးတော့စခင်ပြန်ထင်းထားလိုက်ရတယ် The ease of our mind it is reflected in the way we walk အဲ့ဒီကိုယ်စိတ်ထဲမှာငြိမ်းချမ်းတယ်အဲ့ဒီငြိမ်းချမ်းမှုဟာလမ်းလျှောက်တဲ့ဟာအမူအရာထဲမှာပါနေတယ်နော်If someone remains in a state of mind that is calm, tranquil, and peaceful, external surroundings or conditions can cause them only limited disturbance. အဲ့ဒီတရားထိုင်တုန်းမှာရတဲ့ပြင်းပြမှုအေးချမ်းမှုဥပိ္ပခာစိတ်ကလေးနော်အဲ့စိတ်ကလေးကိုသ ထိန်းထားနိုင်လို့ရမှာဆိုရင်ပုံဝင်ချက်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာမိမိရဲ့စိတ်ကိုနည်းနည်းလောက်ပဲအနှောင့်အယှက်ဖြစ်စေနိုင် limited disturbance အကြီးကြီးကြီးအနှောင့်အယှက်မဖြစ်စေနိုင်ဘူးနော်ပုထုဇဉ်ပင်ဖြစ်တော်လည်းပဲတရားတတိလေးတော်တော်လေးဆွဲမြဲလာပြီဆိုရင်တရားကျွမ်းတဲ့စိတ်အနှောင့်အယှက်ဖြစ်စရာလေးဟာစိတ်ကိုနည်းနည်းလောက်ပဲအနှောင့်အယှက်ဖြစ်စေတယ်စိတ်ချင်းပြောက်သွားတာပဲပြီးရင်တကယ်ကိုမင်းမင်းတက်ပြောက်ဖြစ်သွားတာတီးတီးတက်ပြောက်ဖြစ်သွားတာသူစင်းနေမှတ်မထားတော့ဘူးအဲ့ဒါကြီးပြီးရင်ပြောက်သွားတာလည်းတခါလဲ
But it is extremely difficult for someone whose mental state is restless to be calm or joyful even when they are surrounded by the best facilities and the best of friends.
ကိုအိမ်မှာပစ္စည်းပစ္စည်းတွေအကုန်လုံးပြည့်စုံနေတယ်။ကိုနားမှာလည်းပဲမိတ်ဆွေတင်ငယ်ချင်းတွေအကုန်လုံးအများကြီးရှိနေကြတယ်ထားအောင်နော်။ကိုစိတ်ထဲမှာငြိမ်းချမ်းမှုမရှိလို့ရှိရင်အဲ့ဒီလူဟာအဲ့ဒီအစဉ်ပြေနေတာနဲ့ပတ်သက်ပြီးတော့တကယ်စိတ်ကြည်လင်မှုအေးချမ်းမှုရမှာမဟုတ်ဘူး။ဆိုတော့ကပြင်ပစိတ်ဓာတ်ရဲ့အစဉ်ပြေုံနဲ့စိတ်ကြည်လင်မှုအေးချမ်းမှုမရနိုင်ဘူး။
This indicates that our mental attitude is a critical factor in determining our experience of joy and happiness and thus also our good health.
But that's what we should let go. Kubwama, seki ne mu, shina mu, jashin mu, ija mu, shibu ne, kuye, jama mu, jepa.ဘယ်ဟာကအရေးကြီးဆုံးအချက်ဖြစ်တယ်လဲဆိုတော့ mental attitude ကအရေးကြီးဆုံးဖြစ်ပါတယ်။ကိုယ့်ရဲ့စိတ်အခြေအနေ၊ကိုယ့်စိတ်နဲ့သဘောထားကအရေးကြီးဆုံးဖြစ်ပါတယ
်။ So this indicates that our mental attitude is a critical factor.
အရေးကြီးဆုံးအချက်ပဲ
။ဟောဒီစာပိုက်ကလေးကတော့ဘုံဘုံကပို့စကားလေးလို့လုပ်ပြီးတော့ပေးခြင်းလေးတယ်ကြဲတော့ကတော့စီစဉ်ခိုင်းလိုက်အောင်မယ်နော်အဲ့ဒါကဘာလဲဆိုတော့
you have one and only one central need in your life
to become the best that you can to realize the best of your potentials
သင်ဘဝမှာအဓိကအကျဆုံးအခြေခံအကျဆုံးအချက်ချာအကျဆုံးလိုအပ်ချက်တစ်ခုပဲရှိပါတယ်ဘဝမှာနော် central need လို့ဆိုထားတာနော်အချက်ချာအကျဆုံးအဓိကအကျဆုံး need လိုအပ်ချက်တစ်ခုပဲရှိပါတယ်အဲ့ဒါဘာလို့ဆိုတော့
to become the best that you can
ကိုယ့်ကိုယ်ကိုဖြစ်နိုင်မယ့်အကောင်းဆုံးဖြစ်လာမှာ
to realize the best of your potential
ကိုယ်မှာအယူချင်းတွေအများကြီးရှိတယ်။အဲ့ဒီအများကြီးရှိတဲ့အယူချင်းတွေကအကောင်းဆုံးအယူချင်းကိုအကောင့်ထည့်ဖို့အဲ့ဒါဟာတင်းပွားမှာတစ်ခုတည်းသောအချက်ချာအကျဆုံးအဓိကအကျဆုံးလိုအပ်ချက်ဖြစ်ပါလေ။အဲ့ဒါကိုလုံနိုင်ပြီဆိုရင်ကိုယ့်ဘဝကိုတိတ်ရှင်းနေမှာရှိသမျှပစ္စည်းဥစ္စာတွေတစ်ခုမှမကြောင်ဆုံးဆုံးသွားပြီတော့ကိစ္စမရှိဘူး။ခံနိုင်ရရှိသွားတယ်နော်။
It is safe, calm, and peaceful deep inside.
Deep inside, the whole adrenama, the nation shine, whole adrenama. Safe, under the chin, calm, mintet, peaceful, mintan. Ubuman, in a joy, seku, sawain the kulu, the moon, bolon the kulu, bomb the kalu, sawain the kulu, the bugro, the old lame.စဝိုင်းတစ်ခုကိုဆွဲထားမယ်အဲ့ဒီအထက်မှာလည်းနောက်ထပ်စဝိုင်းတွေအခက်ခက်ဆွဲထားမယ်ဆိုတော့အပြင်ဆုံးစဝိုင်းမှာအတွန့်လေးအများကြီးဖြစ်တယ်နော်လိုင်းကြီးအတွန့်လေးအများကြီးဖြစ်တယ်နည်းနည်းလေးအတွင်းရောက်သွားရင်အဲ့ဆိုင်ကလိုင်းတွန့်လေးနည်းသွားတယ်သူ့အတွင်းကိုရောက်သွားရင်နောက်စဝိုင်းကလိုင်းတွန့်ကပိုးပြီးတော့နည်းသွားတယ်ဟုတ်အလဲကောင်အကျဆုံးစင်တာမှာဘယ်နဲ့နေလဲ point လေးရှိတယ်နော်ဘာမှလိုင်းမရှိတော့ဘူးနော်စိတ်ကလည်းအဲ့လိုပဲဒီအပေါ်ရန်စိတ်က